အမေရိကန်နိုင်ငံမှာသမ္မတရွေးကောက်ပွဲကျင်းပဖို့သတင်း6ပတ်ပဲလိုတော့ချိန်မှာတရားရုံးချုပ်တရားသူကြီး Ruth Bader Ginsburg တောက်ကြနေကကွယ်လွန်သွားတဲ့အတွက်သူ့နေရာမှာအစားထိုးခံရဖို့အမည်စင်းတင်သွင်းတဲ့အခါကြံ့ကြံ့မှုမရှိအောင်လုပ်ဖို့ Republican တွေကြီးဆိုတဲ့အထက်လွှတ်တော်ကိုစနေနေ့မှာသမ္မတ Donald Trump ကတိုက်တွန်းလိုက်ပါတယ်။တရားရုံးချုပ်မှာ Liberal အယူဝါဒရှိသူတဦးဖြစ်တဲ့တရားသူကြီး Ginsburg ရဲ့နေရာမှာအစားထိုးခံမဲ့သူအတွက်အမည်စင်းတင်သွင်းဖို့သမ္မတအင်ဗျူကပြင်ဆင်နေပါတယ်။တရားသူကြီး Ginsburg ကွယ်လွန်ပြီးနိုင်ပိုင်းတွင်မှာပဲအထက်လွှတ်တော်မှအများစုခေါင်းဆောင် Kentucky ပြည်နယ်က Mitch McConnell ကသမ္မတ Trump အမည်စင်းတင်သွင်းလာသူဘယ်သူကိုဖြစ်ဖြစ်မဲခွဲကြဖို့ပန်ကြားခဲ့ပါတယ်။ Democratic Party ဝင်တွေကတော့ Republican တွေအနေနဲ့ရွေးကောက်ပွဲအချိန်တွင်တရားရုံးချုပ်အတွက်တရားသူကြီးရွေးချယ်မှုတွေကိုမစင်စားဘဲ2016တုန်းကလိုလှုပ်ဆောင်တင်တယ်လို့ပြောပါတယ်။သမ္မတ Trump ကတော့ American တရားရုံးချုပ်တရားသူကြီးရွေးချယ်မှုကအရေးအကြီးဆုံးလို့သတ်မှတ်ထားတာကြောင့်ပြည်သူတွေအတွက်အရေးပါတဲ့ဆုံးဖြတ်ချက်တွေချမှတ်ပေးဖို့တာဝန်ရှိသူကိုအချိန်မဆိုင်မဲရွေးချယ်တင်မြှောက်ပေးရမှာဖြစ်ကြောင်းစနေနေ့မှာပဲသူ့ Twitter ကရေးပါတယ်။သမ္မတရွေးကောက်ပွဲမှာ Democratic Party ကဝင်ရောက်ရွေးခံမဲ့ Joe Biden ကတော့ November 3ရက်ရွေးကောက်ပွဲနောက်ပိုင်းမှာမှရွေးချယ်ကြဖို့ပြောပါတယ်။မဲပေးမဲ့သူတွေအနေနဲ့သမ္မတကိုအရင်မဲပေးရွေးချယ်ရမှာဖြစ်ပြီးအဲ့ဒီခါမှာတက်လာမယ်သမရကသာတရားရုံးချုပ်တရားသူကြီးကိုရွေးဖို့ပြောတာပါ။